ရခိုင်ပြည်နယ်မှာအခြေခံပညာကျောင်းတွေဖွင့်လှစ်နိုင်ဖို့နဲ့ကျောင်းဥပဒေရောက်ကောင်းမှုတွေပညာရေးဝန်ထမ်းတွေအားလုံးဒီကနေ့စတင်ပြီးပုံမှန်ကျောင်းထဲရမယ်လို့ရခိုင်ပြည်နယ်ပညာရေးမှုရုံးကမနေ့ကထုတ်ပြန်လိုက်ပါတယ်စစ်ထအာဏာသိမ်းပြီးနောက်မြန်မာနိုင်ငံဟောအာဏာရှင်စန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွားလာနေပေမဲ့လည်းရခိုင်ပြည်နယ်တခုတည်းမှာပဲပညာရေးဝန်ထမ်းတွေဒီကနေ့ ပေါ့နော်အဲကျောင်းကျန်ပိုင်းရဖုံးဆက်တယ်အာကျမရဲ့မနေ့ပြန်ကျောင်းကိုအရောက်လာရမယ်လို့ပြောတယ်ရှင်ဟုတ်စာတင်ရတယ်လို့တော့မပြောဘူးသူတို့လေးဟာအထက်ကဒီမြို့နေပညာရေးမုံယုံကညွှန်ကြားလို့အဲကျမတွေကိုကျောင်းကိုနည်းနည်းလေးအရောက်ခေါ်ထားရမယ်ဆိုလို့ခေါ်တာပြီးပြောရှင်ဟုတ်
ရခိုင်ပြည်နယ်မြောက်ပိုင်းပုံမကျွန်းမြို့နယ်ပညာရေးမှူးဦးညီထွေးကတော့ပိတ်ထားတဲ့ကျောင်းတွေဥပဒေရုပ်ကောင်းဖို့နဲ့ကျောင်းပြန်ခွင့်နိုင်ဖို့အတွက်ဆရာမတွေကိုကျောင်းထွေးဖို့ခေါ်ရတာဖြစ်တယ်လို့ပြောပါတယ်
မဟုတ်ဒီလိုပါအရင်တုန်းကတည်းကပါကျောင်းဥပဒေရောက်ကောင်းဖို့အတွက်ဆရာကြီးနဲ့ဆရာဆံမရောကျောင်းမှာနေပြီးတော့ဆောင်ရမယ်ဆိုတော့ရှိပြီးသားပါအဲ့ဒါတော့မဟုတ်ကျောင်းမှာနေရမယ်တဖို့ပါမဟုတ်ကျောင်းဥပဒေကောင်းလုံးနေရမယ်တဖို့ပါအဲ့လိုတဖို့ပါဝန်ထမ်းကဝန်ထမ်းနေရမယ်ရှိနေရမယ်တဖို့ပါပဲပုံမှန်ပါပဲပုံမှန်ပါပဲ
တနင်္ဂနွေလုံးတိုင်းတာနဲ့အာနာရှင်ဆိုးရကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာလည်းကြီးထော်လာနေသလိုသက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းတွေကလည်းအနုနည်းနဲ့အာနာဖီဆန်တဲ့ CDM လှုပ်ရှားမှုတွေမှာပါဝင်လာကြပါတယ်။ရဟန်းပြည်နယ်ပေါက်တော်မြို့နယ်ကမူလတန်းပြဆရာမတူကလည်းညွှန်ကြားချက်အတိုင်းကြောင်းတော်တက်မှာမဟုတ်သလိုစစ်အာနာရှင်လက်အောက်မှာဝန်ထမ်းဆက်မလုပ်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်။
မတော်ဘူးဘုရင်ကျမမတော်ဘူးလုံးဝမတော်ဘူးဆုံးဖြတ်ထားပါတယ်။ဘာကြောင့်လဲဆိုတော့ခုကဒီစစ်တပ်ကအာနာတင်ထားတယ်ဆိုတော့ကျမတို့ဟိုကျောင်းကိုတော်လိုက်လို့ရှိရင်သူတို့ကိုထောက်ခံတယ်လို့ဖြစ်သွားမယ်။ဆိုတော့ကျမအနေနဲ့ကကြတော့စီအနာရှင်ကိုလုံးဝဆန့်ကျင်တယ်၊ကန့်ကွက်တယ်အဲကြောင့်မို့စီတီအန်လုံးမေလို့ဆုံးဖြတ်ထားတယ်ပေါ့နော်။သူတို့အုပ်ချုပ်တဲ့လက်အောက်မှာကျမအလုံးမလုံးရှင်ဘူးပေါ့နော်။အဲကြောင့်ကျောင်းကိုလုံးဝမတော်ပါဘူး။ဟောအဲ့လိုမျိုးပြပြတသားတစ်ခုခုဆုံးဖြတ်ရမယ်ဆိုလို့ရှိရင်တော့အဲ့လိုပြပြတသားအလုံးထွက်နေတော့အဲ့လိုမျိုးတော့ဆုံးဖြတ်ထားတယ်ရှင်ဟုတ်ကဲ့။
မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပြီးခဲ့တဲ့ရက်သားစုရလက်ထက်မှာကတည်းကကိုရိုနာဗိုင်းရဲ့ကူးစက်မှုတွေကြောင့်ပိတ်ထားခဲ့ရတာဖြစ်ပြီးလက်ရှိမှာတော့တနင်္ဂနွေလုံးတိုင်းတန်တဲ့အခြေခံကျောင်းတွေကိုဖွင့်လှစ်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးရုံးကထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။